ဒီကရရပိုင်းကကျင်းပတဲ့ပြည်တော်စုညဉ့်ဉျေးဆွေးနွေးမှုဘူးတွဲကော်မတီ UPD JC ကနေထူးခြားတဲ့ဆုံးဖြတ်ချက်တစ်ခုချနိုင်ခဲ့ပါတယ်။အဲ့ဒါကတော့ပြည်နယ်တွေအားလုံးကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရရှိရေးသဘောတူခဲ့ကြတာပါ။မြန်မာနိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းအစိုးရအဆက်ဆက်ကိုတိုင်းရင်းသားအားလုံးလိုလိုကလက်နက်ဆွဲကင်ပုံကန်တိုက်ခိုက်ခဲ့ကြပါတယ်။အကြောင်းကတော့ဒန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပါ။ခေတ်ဆက်ဆက်မြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစိုးရတွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပေးဖို့ဝေးလို့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကလုံးကိုတော့လက်ခံခဲ့တာမဟုတ်ပါဘူး။ပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်ရောက်မှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့စကားပြောဆိုလာပါတယ်။အခု NLD အစိုးရလက်ထက်မှာဆက်ပြီးအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ပြောနိုင်တဲ့ပြည်နယ်တိုင်းကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းခွင့်သဘောတူညီချက်ရခဲ့ခြင်းပါပဲ။ပြည်နယ်ရဲ့ကိုယ်ပိုင်ဖွဲ့စည်းပုံဟာတိုင်းသားဒန်းတွေရဲ့အတွက်ဘလောက်အရေးပါသလဲအခုဒီဆွေးနွေးမှုရလဟာတကယ်တိုးတက်မှုတစ်ခုလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်ကျင်းပခဲ့တဲ့ UPDJC ဆွေးနွေးပွဲမှာနိုင်ငံရေးကဏ္ဍအောက်ကအမျိုးသားဒန်းတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးဖက်ဒရယ်ပြည်ထောင်စုမှုပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးစတဲ့အချက်ခုနှစ်ချက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်ကမှဘာသာရေးနဲ့နိုင်ငံရေးရောရှက်တဲ့ကိစ္စကလွဲပြီးကြံကောင်းစဉ်အားလုံးကိုသဘောတူညီချက်ရခဲ့ကြရမှာပြည်နယ်ရေးအနေနဲ့ကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုတာလည်းပါဝင်လာတာပါ။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတော့ပြည်နယ်ရေးဟာဖွဲ့စည်းပုံပြဋ္ဌာန်းချက်နောက်ဆက်တွဲဇယားနှစ်ပါကိစ္စရပ်တွေကိုသက်ဆိုင်ရာလွှတ်တော်အသီးသီးကနေဥပဒေရေးဆွဲပြဋ္ဌာန်းနိုင်ပေမယ့်ကိုပိုင်ဖွဲ့စည်းပုံရေးဆွဲအသုံးပြုနိုင်ရေးကိစ္စကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါအပြင်ဇယားနှစ်မှာခွင့်ပြုထားတဲ့အချက်တွေကလည်းနည်းနေတဲ့အတွက်ပြည်နယ်နဲ့တိုင်းတွေအနေနဲ့လုတ်ပိုင်ခွင့်နည်းနည်းလေးပဲရှိတယ်လို့ဆိုရမှာပါ။အခုသဘောတူလိုက်တဲ့အချက်မှာပြည်နယ်တွေအနေနဲ့ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲနိုင်တယ်ဆိုပေမယ့်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေဘောင်တဲကပဲရေးဆွဲရမယ်အပြင်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုသလောက်ကိုပဲပြဋ္ဌာန်းလို့ရမှာပါ။ဒါအပြင်အဲ့ဒီရေးဆွဲထားတဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမကိုက်ညီအငင်းပွားခဲ့ရင်ပြည်ထောင်စုအဆင့်ကဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကိုနာခံရမယ်လို့လည်းဖော်ပြထားပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာတိုင်းနယ်ပြည်နယ်14ခုရှိတဲ့အနေနဲ့2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုင်းနယ်ပြည်နယ်12ခုရဲ့လွှတ်တော်တွေမှာအမတ်အများစုနေရာရပြီးလွှမ်းမိုးထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာတော့ရခိုင်မျိုးသားပါတီကအမတ်နေရာအများစုနဲ့လွှမ်းမိုးထားပြီးရှမ်းပြည်နယ်လွှတ်တော်မှာတော့ပြည်ခိုင်မျိုးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေပေါင်းရင်အများစုနေရာယူထားနိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်လွှတ်တော်တွေဟာပြည်ထောင်စုလွှတ်တော်နဲ့မဆိုင်မဲ့စည်းကြစီလိုဖြစ်နေတာကြောင့်အဲ့ဒီ NLD လွှမ်းမိုးနိုင်ခြင်းမရှိတဲ့လွှတ်တော်နှစ်ခုရဲ့ဆုံးဖြတ်ချက်တချို့ဟာအငင်းပွားစရာဖြစ်နေပါတယ်။ဥပမာအားဖြင့်ပြည်ထောင်စုအဆင့်ကဖွဲ့စည်းထားပြီးကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရခိုင်ပြည်နယ်လွှတ်တော်ကလက်မခံတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ထောင်စုအဆင့်လွှတ်တော်ကရောပြည်ထောင်စုအစိုးရကပါတစုံတရာတုံ့ပြန်တာမတွေ့ရပါဘူး။အလားတူရှမ်းပြည်နယ်လွှတ်တော်ကလည်းမြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့ကိုမတရားအသိမ်းဖွဲ့တွေအဖြစ်ဆုံးဖြတ်ကြေညာထားပါတယ်။ပြည်ထောင်စုလွှတ်တော်ပြည်ထောင်စုအစိုးရရဲ့သဘောထားနဲ့ဆန့်ကျင်တဲ့ရှမ်းပြည်နယ်လွှတ်တော်ရဲ့အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရကရောလွှတ်တော်ဘက်ကပါစုံတရားမှတ်ချက်ပေးတာမျိုးမတွေ့ရပါဘူး။ဒါတွေကလက်ရှိဖြစ်နေတဲ့အငင်းပွားမှုတွေပါ
။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကျင့်သုံးလာတာနှစ်ပေါင်း200ကျော်လာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တွေမှာလည်းကိုယ်ပိုင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေရှိကြပါတယ်။ဒါပေမဲ့စိတ်ဝင်စားသူနည်းပါတယ်။အားလုံးအဓိကအာရုံစိုက်ကြတာကတော့ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါ။နောက်ထပ်အာရုံစိုက်ကြတာကတော့ပြည်ထောင်စုအစ်မအုပ်ချုပ်ရေးဥပဒေပြည့်ရေးနဲ့တရားစီရင်ရေးမန်နိုင်ကြီး၃ရက်ရဲ့လုတ်ပိုင်ခွင့်နဲ့အပြန်အလှန်ထိန်းချုပ်မှုပါပဲ။ဒါအပြင်ပြည်ထောင်စုအစိုးရလုတ်ပိုင်ခွင့်နဲ့ပြည်내အစိုးရတွေရဲ့လုတ်ပိုင်ခွင့်ပြဿနာတွေကိုလည်းစိတ်ဝင်စားကြပါတယ်။လက်ရှိ UPDJC မှာဆွေးနွေးပြီးသဘောတူညီချက်ရသွားတယ်ဆိုတာဟာဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတိဆောက်မယ်ဆိုတဲ့အထက်ကပုံသဏ္ဍာန်တစ်ခုကိုသဘောတူလိုက်တာပါ။တကယ်အနှစ်သာရကိစ္စတွေကတော့မဆွေးနွေးရသေးပါဘူး။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြည်ထောင်စုစနစ်နဲ့ပတ်သက်ရင်အနှစ်သာရမရှိတဲ့အတုအယောင်ပြဋ္ဌာန်းချက်တွေအများကြီးရှိနေပါသေးတယ်။ဥပမာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဖွဲ့စည်းတည်ရှိပုံဖြစ်ပါတယ်။ဒီလွှတ်တော်နှစ်ခုဟာမဲဆန္ဒအနေနဲ့အမတ်အရေးအတွက်သတ်မှတ်ပုံမတူတာကလွဲပြီးတခြားဘာမှကွဲပြားခြားနားမှုမရှိပါဘူး။ အမေရိကန်နဲ့နိုင်ငံတချို့မှလိုဘယ်လွတ်တော်ဟာဘယ်လိုကိစ္စမျိုးကိုကင်တွယ်ရမယ်ဆိုတာတိတိကျကျသတ်မှတ်ထားတာမရှိပါဘူး။ဒါကြောင့်လွတ်တော်နှစ်ခုခွဲထားတာဟာနာမည်ကွဲပြားတာကလွယ်ပြီးဘာမှမထူးဆိုတဲ့သဘောပါပဲ။နောက်တစ်ချက်လွတ်တော်နှစ်ရဲ့အဆင့်အတန်းဒန်းတူညီမျှတယ်ဆိုတာကလည်းမှန်မှန်ပါဘူး။အမေရိကန်ပြည်ထောင်စုနဲ့လွတ်တော်နှစ်ရဲ့စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာဥပဒေတရရဟာလွတ်တော်နှစ်ရလုံးကတိကျစီသဘောတူမှအတီးဖြစ်တာမျိုးပါလက်ရှိမြန်မာဖွဲ့စည်းပုံကတော့အငင်းပွားတာကိုပြည်ထောင်စုလွှတ်တော်လို့ဆိုရဲလွှတ်တော်နှစ်ရပေါင်းပြီးမဲခွဲတဲ့စနစ်လှုပ်ထားတာကြောင့်အမက်အရေးအတွက်များတဲ့ပြည်သူလွှတ်တော်ဘက်ကအရေးတာနေတာအထင်ရှားတွေ့နိုင်ပါတယ်။ဒါဟာလက်ရှိဖွဲ့စည်းပုံမှာအနှစ်သာရနဲ့ပတ်သက်တဲ့ကြေတနာတွေအများကြီးရှိနေသေးတာတွေကတာရကတစ်ခုပါ
။ဘယ်လိုပဲဖြစ်ဖြစ်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအရေးပါတဲ့ပုံပန်းတရံဆိုင်ရာကိစ္စတွေမှာသဘောတူညီမှုရကြတာကိုတော့ဝမ်းသာကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့ရှေ့ဆွေးနွေးပွဲတွေမှာတကယ့်ဖက်ဒရယ်ပြည်ထောင်စုအနှစ်သာရနဲ့ဆိုင်တဲ့ပြဿနာတွေစောင့်ကြိုနေပါသေးကြောင်းအဲ့ဒီဖြစ်စဉ်တွေကိုခက်ခက်ခက်ဖြတ်သန်းကြရအောင်မှဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။